မိုးရသည့်ကာလဖြားနာမှုတွေများလာသလိုစစ်ပွဲတွေနဲ့တခြားသွာလာရာခက်ခဲတဲ့ကိစ္စတွေကြောင့်တချို့နေရာတွေမှာဆေးဝါးအကူအညီပေးဖို့ခက်ခဲလာတယ်လို့အရက်ဖက်အဖွဲ့တချို့ကပြောပါရယ်ဆေးရှောင်ဥယျာဉ်တိုးလာတဲ့အတွက်လည်းဆေးဝါးလိုအပ်ချက်တွေကပိုများလာတယ်လို့နည်းလဲကြောပိုးအိတ်ကျန်းမာရေးလုံသားအဖွဲ့ရဲ့ဦးဆောင်ကော်မတီဝင်ကိုမိုးနိုင်ကပြောပါရယ်
အခြေသက်တာဒေတာတွေကအခုကနည်းနည်းဟိုစစ်ပေးဆောင်နေများနေတဲ့အနေအထားမှာပေါ့ဆိုတော့တခါလေကျွန်တော်တို့ထပ်ခဲ့ထားတဲ့လူမိတယ်မှာလူကြီးများလာတာလို့ဘာလို့ကြောက်လဲစေဝါတွေကတော့ဟိုလူတာထက်ပို့ပြီးတော့ပုံသွားတာဖြစ်မှာပေါ့ဆိုတော့ဟုတ်တယ်စေဝါခက်ခဲတွေကတော့သူတို့တင်ပြလာတဲ့အရေးပေါ်မှာဆိုအရေးပေါ်တိုင်းကျွန်တော်တို့အချိန်မီချင်းကိုကုညီတွတ်မှုပို့ဆောင်ပေးတာပေါ့နော်အခုဆိုရင်လည်းကျွန်တော်တို့ကလေးနေပြန်မှာကျန်တဲ့နပါသုံးပါတော့တွင်ရပဲဟိုကက်ခွဲလေးတန်ဖြစ်ပြီးတော့လူလူတွေတောင်းနေရွှေကြောင်းနေရတော့အရေးပေါ်စေဝါတွေတေပြတောင်းဆိုတဲ့ပုံမှာကျွန်တော်ကလည်းဒီဘက်မှာဟိုလိုအပ်တဲ့စေဝါစီးနေတယ်ကျွန်တော်ပြုစုပြီးတော့ချက်ချင်းဝယ်ပြီးတော့ချက်ချင်းပို့ပေးရတယ်ရှိပါတယ
်။နဲလဲကြောဘိုးအိတ်ကျမ်းမာရေးလုံသားအဖွဲ့ Backpack Health Worker တင်းဟာလက်နက်ကင်ပရိပခတွေကြားစေဝါအကူအညီလိုအပ်သူတွေကိုနဲလဲလိုက်လံကူတာပေးနေတဲ့အဖွဲ့ဖြစ်ပါတယ်။နယ်လဲကြောပိုးရေးအဖွဲ့တခုချင်းစီဟာလိုအပ်တဲ့နေရာတွေမှာလူရေ2000စာအထိဆေးဝါးအကူအညီပေးတာတွေရှိတယ်လို့စတင်ဖွဲ့စည်းတဲ့အချိန်မှာအဖွဲ့30ကျော်နဲ့စခဲ့တာပါအခုအချိန်မှာတော့ဒီအဖွဲ့ဟာကရင်၊ကရင်နီ၊မွန်၊ကချင်၊ကယန်၊ရှမ်း၊ရခိုင်၊ပလောင်၊ပအိုး၊ချင်း၊နာကစတဲ့ဒေသတွေကဆေးဝါးအကူအညီတွေပေးနေပြီလို့ပြောပါတယ်တချို့နေရာတွေမှာပံ့ပိုးဖို့ဆေးဝါးရှိရင်တောင်မှအချိန်မီထောက်ပံ့ပေးနိုင်ဖို့သွားလာရေးအခက်အခဲအပါဝင်အကန့်အသတ်အဟန့်တားတွေအများကြီးရှိနေတယ်လို့လည်းအကူအညီပေးရေးအဖွဲ့တွေကပြောပါတယ်ဒီလိုအခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက် Community Improvement and Development CID အဖွဲ့ကတော့သူတို့နဲ့မိဖက်အဖွဲ့တွေပူးပေါင်းပြီးဤပညာအကူအညီတွေစေဝါအကူအညီအချိန်မီပေးနိုင်မယ့်နည်းလမ်းတွေရှာနေတဲ့အကြောင်း VOE ကိုပြောပါတယ်ဒီအထဲမှာအဝေးထိန်း drone တွေကိုအသုံးပြုပြီးစေဝါအရေးပေါ်အကူအညီလိုအပ်တဲ့နေရာတွေစီအချိန်တိုအတွင်းပေးပို့နိုင်အောင်စီစဉ်နေတာရှိတယ်လို့လည်းအဖွဲ့ရဲ့တာဝန်ခံတဦးဖြစ်တဲ့စောဘဦးလေးကပြောပါတယ်ဒီနီးလန်းဟာပြည်တွင်းမှာတစ်ခါမှအသုံးမပြုသေးတဲ့နီးလန်းဖြစ်လို့အသေးစိတ်ကိစ္စတွေကိုဆွေးနွေးနေတယ်လို့လည်းသူကပြောပါတယ
်ဟုတ်ဒါကိုကျွန်တော်တို့ကကြိုတင်စီမံချက်အနေနဲ့တော့ဟိုလောက်ထားတာပေါ့နော်မြေကျစ်စီတွေကိုကျွန်တော်ဒရုန်းနဲ့ပို့မယ်ဆိုတာကဟုတ်နည်းနည်းတော့ဟိုကျွန်တော်ထင်ပါတယ်ပြန်လေလေးရှင်းရအောင်မယ်အနေထားရှိတယ်ကျောင်းမီရယ်ဘယ်မှာဆိုတော့ဒီကနည်းနည်းလေးခေါင်ခိုက်နေတဲ့ခါတော့လေအဲကျွန်တော်ထင်တယ်ကမေကေဒရုန်းဖို့ပြီးတိုင်အောင်မှာသူကဝိတ်တော့ပါတဲ့ဒရုန်းကအကုန်ပြရမယ့်အနေအထားရှိတယ်ဒါတွေကိုလည်းကျွန်တော်ကြည့်ပြီးတော့ခန့်မှန်းတာပေါ့နော
်ဇွန်လထဲမှာကချင်ချင်းစကိုင်းကရင်နဲ့ကရင်နီဒေသတွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်တာတွေပိုလှုပ်လာနေပြီးလက်နက်ကင်ပဋိပက္ခတွေလည်းပိုပြင်းထန်လာနေပါတယ်ဒီလိုအခြေအနေတွေအောက်မှာအရသာပြည်သူတွေထိခိုက်သေးခြင်းမှုတွေကလည်းတိုးလာနေရတဲ့အမျှလက်နက်ကင်တိုက်ပွဲတွေအကြားထိခိုက်ဒဏ်ရာရသူတွေနာမကျန်းဖြစ်တဲ့စစ်ဘေးဒုက္ခသည်တွေကိုအရေးပေါ်ဆေးဝါးအကူအညီတွေအချိန်မီပို့ပေးနိုင်ဖို့အတွက်အရက်ဖက်အဖွဲ့တွေကနီးလန်းတွေရှာလာကြတာပါခင်ဗျာ